ရှင်းနှစ်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာတော့သမ္မတလောင်းဝင်ပြိုင်မှုကြိုးစားနေတဲ့ Republican Party ဘက်ကနေထိတ်ဆုံးကပြေးနေတဲ့သမ္မတဟောင်း Donald Trump ကသူ့ကိုယ်ကျိုးတသက်အာဏာမမောသူဖြစ်ပြီးတော့ Trump နဲ့အပေါင်းပါတွေဟာဒီမိုကရေစီရဲ့စံတန်မိုးတွေကိုချိမ့်ချောက်နေပါတယ်လို့လက်ရှိအမေရိကန်သမ္မတ Joe Biden ကကြာသပတေးနေ့ကပြောဆိုလိုက်ပါတယ
် And there's something dangerous happening in America now. There's an extremist movement that does not share the basic beliefs in our democracy.
သမ္မတဘိုင်ဒန်ပြောသွားတာကတော့ Make America Great Again အမေရိကန်ပြည်ထောင်စုပြန်လည်ကြီးမြတ်စေရမယ်ဆိုတဲ့သမ္မတဒေါ်နယ်ထရန့်ရဲ့မိကအစွန်းရောက်လှုပ်ရှားမှုတွေကဒီမိုကရေစီအခြေခံယုံကြည်ချက်တွေကိုချိမ့်ချောက်နေကြောင်းနဲ့သူ့ဘဝတစ်လျှောက်လုံး Republican အနေနဲ့လက်တွဲပြီးတော့လုတ်ကင်လာခဲ့တာဖြစ်လို့ဒီလိုမျိုးအစွန်းရောက်အတွေးအမြင်တွေကို Republican Party တိုင်းကလက်ခံထားတာလည်းမဟုတ်ဘူးဆိုတာကိုသူ့အခိုင်အမာပြောနိုင်ပါတယ်လို့သမ္မတ Joe Biden ပြောကြားခဲ့တာဖြစ်ပါတယ်။ Republican Party တွင်းမှာမိကအစွန်းရောက်အမြင်ရှိသူတွေရဲ့ဖိအားပေးမှုတွေရှိနေတာကြောင့်သူတို့ရဲ့အစီအစဉ်တိုင်းလက်တွဲဖြစ်လာခဲ့တယ်ဆိုရင်အမေရိကန်တို့ရဲ့ဒီမိုကရေစီစံတန်ဖိုးတွေထိခိုက်သွားလိမ့်မယ်လို့အဲရီဇိုနီးယားပြည်နယ်မှာရှိတဲ့သမ္မတဂျိုးဘိုင်ဒန်ကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။အများလေးစားမှုခံရပြီးတော့ Republican Party တွင်းမှာဩဇာညောင်းခဲ့တဲ့ကွယ်လွန်သူအထက်လွှတ်တော်အမတ် John McCain အတွက်ဂုဏ်ပြုစာကြည့်တိုင်းအုံမြင့်ချပွဲမှာသမ္မတဘိုင်ဒန်ပြောကြားခဲ့တာဖြစ်ပါတယ်ရှင်။